ကချင်လွတ်လပ်ရေးအဖွဲ့ KNU လိုင်စာဌာနချုပ်မှာအစိုးရကနေတရားမဝင်တဲ့အကြမ်းဖက်ဖွဲ့လို့ကြေညာထားတဲ့အေးရခိုင်လက်နက်ကင်ဖွဲ့ကိုလက်မခံဖို့တပ်မတော်ကနေသတိပေးတဲ့အကြောင်းတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မြို့တော်မြေကြီးနားမြို့အခြေစိုက်မြောက်ပိုင်းတန်းစစ်ဌာနချုပ်မပခတိုင်းမှုကနေ KNU အနေနဲ့အေးရခိုင်လက်နက်ကင်ဖွဲ့ကိုဌာနချုပ်မှာလက်မခံဖို့ကချင်ငင်းချမ်းရေးကျိုးဆောင်တွေကနေတဆင့်အသိပေးအကြောင်းကြားလာတယ်လို့ကချင်ငင်းချမ်းရေးကျိုးဆောင်သူဖြစ်သူဦးလမိုင်ကွန်ကြာကပြောပါတယ်။
ကတ်ကလည်းပဲကျွန်တော်တို့ PCG ကိုဒီလိုက်စာမှာရှိတဲ့ဒီအဖွဲ့အစည်းတွေကိုဒါစမ်းဖက်ဘောနဲ့စမ်းမှတ်ပြညာလည်းရရှိတဲ့အတွက်ကြောင့်မလို့အဲ့လိုက်စာမှာမရှိဖို့အတွက်ကိုပြောခိုင်းတာတော့မှန်ပါပဲ။သူတို့အနေကတော့ဒီ AA မှာရှိတဲ့ခါကျတော့အင်းလိုတို့ပိုက်မလို့တော့ပြောတာပဲ။ AA လာတက်တဲ့ချိန်မှာဒီဌာနချုပ်စမ်းမှတ်တတ်ဖြစ်တဲ့ဘာညာဖြစ်လာမှာသူတို့ကြိုတင်ပြီးတော့မှဒါ AA ကိုလိုက်စာမှာမရှိဖို့အတွက်ချက်ခွာဖို့အတွက်ကိုပြောဖို့အတွက်ဆိုပြီးတော့အဆောင်ကြားခိုင်းတာပဲဖြစ်တယ်ဗျာ။
ကချင်ငင်းချမ်းရေးကျိုးဆောင်ဖွဲ့ကိုမြောက်ဝိုင်းတန်းစစ်တပ်ကနေခေါ်ယူတွေ့ဆုံပြီးပြောဆိုခဲ့တာပါတကယ်လို့ KNU နေမြေမှာအေးအေးရှိနေရင်တိုက်ခတ်မှုတွေရှိလာနိုင်တယ်လို့တိုင်းမှုကနေပြောဆိုခဲ့ကြောင်းဥလမိုင်ကွန်ကြာကဆိုပါတယ်လိုင်စာဌာနချုပ်မှာအေးအေးဖွဲ့ကိုလက်ခံမထားဖို့တပ်မတော်ရဲ့ဖိအားပေးလာတဲ့အပေါ်မှာ KNU ပြောခွင့်ရဗူမူကြီးနော်ပူကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးကချင်ငင်းချမ်းရေးကျိုးဆောင်သူဖြစ်သူဥလမိုင်ကွန်ကြာကတော့အေးအေးဖွဲ့ဟာ UWSA ဝါသဖွဲ့ဥဆောင်တဲ့ FENCC ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဖွဲ့ဝင်ဖြစ်တာကြောင့်သူတို့ဖွဲ့အတွင်းဆွေးနွေးသွားဖို့ရှိတယ်လို့ပြောပါတယ်
သူတို့အနေနဲ့ကတော့ FENCC ရဲ့ဖွဲ့ဝင်ဖြစ်တဲ့အတွက်ကြောင့်မလို့သူတို့အနေနဲ့တန်းဆွေးနွေးမှာပေါ့သူတို့ဖြစ်ဆုံးဆွေးနွေးပြီးတော့မှာတော့ပြန်ပြောမှာဆိုတဲ့အကြောင်းကိုပြန်ပြောတာလည်း
အစိုးရအတိုင်းတိုက်ပွဲပြင်းထန်နေတဲ့ရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ရောမတရားသိမ်းဖြစ်ပါအစိုးရကနေမလ23ရက်နေ့မှာထုတ်ပြန်ခဲ့တာပါတမတော်သတင်းမှထုတ်ပြန်ရေးအဖွဲ့သွင်းမှုဘုံမှုချုပ်စော်မင်းထွန်းကတော့ဥပဒေကြောင်းအရာအကြမ်းဖက်ဖွဲ့စည်းတဲ့ပတ်သက်သူတွေကိုအရေးယူဖို့အရာရှိတယ်လို့ပြောပါတယ်
အံပေးအဖွဲ့စီကိုလက်ခံထားအကြံပေးအဖွဲ့စီနဲ့ပတ်သက်ပြီးအပီအမြောက်ပြီးဥပဒေထဲမှာရေးထားတဲ့ဟာကိုကတိုက်ရိုက်တော့၎င်းပြောင်းရွှေ့ပြန်လောင်းအာပီတဲ့ပုံစံမျိုးဖြစ်နေရင်ဒါအရေးယူခံမှာဖြစ်တယ်ဒီကနေ့ပတ်သက်နေတဲ့အဖွဲ့စီဥပဒေအကြောင်းအရာနဲ့ညှိနှိုင်းတယ်လို့ပြောနေဖြစ်ပါတယ်ပြီးပြီးတော့ဖြစ်ပါလိမ့်မယ်
မြန်မာစိုးရနဲ့မြောက်ပိုင်းမှာမိဖွဲ့တွေနဲ့ကအေရခိုင်လက်နက်ကင်ဖွဲ့ DNL တန်းပလောင်တပ်ဖွဲ့ကိုကတပ်ဖွဲ့ MNDE တို့နဲ့တိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမှာမိဖွဲ့တွေဟာဖေဖော်ဝါရီလကတည်းကတွေ့ဆုံညှိနှိုင်းမှုရပ်တန့်နေပြီးအခုလက်ရှိအေဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ရောမတရားသိမ်းဖြစ်ပါထပ်မံကြီးညာထားတဲ့အတွက်ငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့ဟာခက်ခဲလာမယ့်အခြေအနေမှာရှိနေပါတယ်လက်ရှိမြန်မာနိုင်ငံမှာစတင်ဖြစ်ပွားလာတဲ့ကူးစက်မြန် COVID-19 ဗိုင်းရပ်ရောဂါပိုးကြောင့်အစိုးရနဲ့သမ္မတအနေနဲ့တနင်္ဂနွေလုံးထိုးစစ်ရဖို့နဲ့ရောဂါကာကွယ်တားဆီးရေးကိုဝိုင်းဝန်းလှုပ်ဆောင်ဖို့ KNU ကမြို့ရာစီယွန်းကနေကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ကျွန်တော်ကနိုင်ကုန်းအိမ်ပါ VOA မြန်မာပိုင်းဌာနကနေတင်ပြပို့ထားပါတယ်။